ကျွန်တော်ဒီချိန်မှာတော့နှုတ်ကပတ်တော်ဝင်ခါချင်းကျွန်တော်တွားမှာဖြစ်ပါတယ်ကျွန်တော်နှုတ်ကပတ်တော်ကတော့ကျွန်တော်တို့ဒီနေ့ဟိုကျွန်တော်တို့ရဲ့ခရစ်တော်ဗေဒပေါ့နော်အဆုံးသတ်တဲ့နေ့ဖြစ်ပါတယ်ဟေပြည့်အခန်းကြီး၈ကဖြစ်ပါခေါင်းစရာဖြစ်တော့အသစ်တော်ပဒီနေကျွန်တော်တို့ခဏလေးဆူတောင်းရအောင်အဖဘုရားသခင်တန်ရှင်တော်နှုတ်ထွက်စကားတော်အားဖြင့်ကျွန်တော်တို့ကိုဆက်လက်ပန့်ပိုး၍ကျွေးမွေး၍ဖြစ်ရှိသောကြောင့်ယေရှုတည်ပါ၏ကိုရောရဲ့နှုတ်ထွက်စကားကိုကျွန်တော်မျိုးတို့စား၍ပြီးဝဲ၍အသက်ရှင်နိုင်ပါမည်အကြောင်းမှစတော်သခင်ခရတော်၏မြတ်သောနာမ၌ဆုတောင်းပါရပါဘုရားသခင်အာမင်ကျွန်တော်တို့လွန်ခဲ့တဲ့လတွေမှာလွန်ခဲ့တဲ့ပတ်တွေမှာကျွန်တော်တို့သခင်ခရစ်တော်ကိုလူသားအနေဖြင့်ကျွန်တော်တို့ကြည့်ရှုပါမယ်လေ့လာခဲ့တယ်။နော်တရားနာကြတယ်။သခင်ခရစ်တော်ဟာလူသားဖြစ်တဲ့အတွက်လူသားမဖြစ်ရင်မဖြစ်နိုင်တဲ့အရာတွေများရှိတယ်။ဒါပေမဲ့ तू လူသားဖြစ်လို့ तू ဖြစ်သွားတဲ့အရာတွေဘာတွေရှိလဲဆိုတော့ तू ဟာဖခင်သခင်ရဲ့တမိုင်တော်ဖြစ်တယ်။လူသားဖြစ်လို့ဖခင်သခင်ရဲ့ကိုစားပြုစကားပြောတဲ့ပြောရေးဆိုခွင့်ရှိတော်သူဖြစ်လာတယ်ဒီနေ့အဖြစ်လူသားဖြစ်တဲ့အတွက်ယေဘုဟိမင်းဖြစ်လာတယ်ကျွန်တော်တို့ကိုချင်းစားတဲ့ယေဘုဟိမင်းဖြစ်လာတယ်လူသားဖြစ်တဲ့အတွက်ကယ်တင်ခြင်းအတွက်အသေးကယ်တင်ခြင်းလူသားတွေကယ်တင်ခြင်းအဖို့လုံးကအသေးခံပြီးတော့အဲ့ဒီကယ်တင်ခြင်းကိုအဆုံးထိဥဆောင်တဲ့ကယ်တင်ခြင်းကချုပ်ကြီးဖြစ်လာလူသားဖြစ်တဲ့အတွက်ဒီကနေ့အမွေစားအမွေခံဖြစ်တဲ့ကျွန်တော်တို့ဒီအားလုံးရဲ့အမွေခံသခင်ကျွန်တော်တို့အမွေခံခြင်းရဲ့အရင်အမြင့်အကြောင်းတရားဖြစ်လာတယ်သူဟာလူသားဖြစ်တဲ့အတွက်ဖခင်သခင်ရဲ့အစေခံကျွန်းလည်းဖြစ်လာ။သူသာလူသားမဖြစ်ရင်ဖခင်သခင်အစေခံကျွန်းမဖြစ်နိုင်ဘူး။သူလူသားဖြစ်တဲ့အတွက်ဖခင်သခင်ရဲ့တားအနေနဲ့အစေခံကျွန်းနေနဲ့နာခံခြင်းရဲ့အကျိုးတရားတွေကိုအကျိုးကျေးဇူးတွေကိုတင်ယူတဲ့တားဖြစ်လာ။သူဟာလူသားဖြစ်တဲ့အတွက်ဒီကနေ့ကျွန်တော်တို့အသစ်သောပရိညာရဲ့အာမခံချက်လည်းဖြစ်လာ။ကျွန်တော်အဲ့ဒီဟာလေးတစ်ချက်ပေးခြင်းအခန်းကြီးကိုဟေပြတ်ခန်းကြီးကိုအငယ်အငယ်15ထဲမှာ15ရဲ့အဆုံးမှာကြည်ပါဦးသူဟာလူသားဖြစ်လို့နော်ထိုးသခင်သည်ပြညင်တရားသည်အာမခံဖြစ်တော်မူ၏ဒီစားသခင်ယေရှုသာလူသားမဖြစ်ရင်ဘုရားသခင်တမန်တော်မဖြစ်နိုင်ဘူးယေဘုဟိမင်းမဖြစ်နိုင်ဘူးကျွန်တော်တို့ကိုချင်းမစားနိုင်ဘူးကယ်တင်ရှင်ကိုအသေးခံပြီးတော့တွေးတွင်ပြီးတော့ကယ်တင်ရှင်ကိုကျွန်တော်တို့အဆုံးထိဆောင်ရွက်ပေးနိုင်တဲ့ကာချုပ်ကြီးမဖြစ်လာနိုင်ဘူး။ဘုရားသခင်ကနေမွေးစားထားတဲ့ကျွန်တော်တို့ရဲ့အမွေခံရင့်မြင့်အမွေခံသခင်ဖြစ်မလာနိုင်ဘူး။သူသာလူသားမဖြစ်ရင်ဘုရားသခင်ရဲ့အစေခံကျွန်းလည်းမဖြစ်နိုင်ဘူး။ Born servant မဖြစ်နိုင်ဘူး။သူသာလူသားမဖြစ်ဘူးဆိုလို့ရှိရင်ဘုရားသခင်ရဲ့သားအဖြစ်သားအနေနဲ့နာခံခြင်းရဲ့အကျိုးတွေနာခံခြင်းရဲ့ကျေးဇူးတွေကိုကျေးဇူးတရားနာခံခြင်းရဲ့အကျိုးရလဒ်တွေကို तू တင်ယူနိုင်မှာမဟုတ်ဘူး။ तू ဟာဘုရားသခင်ရဲ့ तू ဟာလူသားမဟုတ်ရင်ဒီကနေ့ပြင်ရင်တရားတည့်ရဲ့အာမခံမဖြစ်ဘူး။ဒီကနေ့ဒီနေ့ကကျွန်တော်တို့ခရစ်တော်အကြောင်းနဲ့ပတ်သက်ပြီးတော့နောက်ဆုံးတော့ကျွန်တော်တို့တရားဟောတဲ့နေ့ဖြစ်တယ်။ကျွန်တော်စီရီရဲ့နောက်ဆုံးတော့နေ့ဖြစ်တယ်။ဒီဟာတွေကိုဆင်ခြင်ပြီးတော့ဘုရားသခင်ကိုကျွန်တော်ကူကွယ်ဖို့ကျေးဇူးတင်ဖို့ဖြစ်တယ်။သူရဲ့အာမခံဒီပြင်ရင်တရားတည့်ရဲ့အာမခံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်အနေငယ်လေးပြင်ရင်တင့်နဲ့ပြင်ရင်ဟောင်းလေးနည်းနည်းပြောချင်တယ်အဲ့ဒါလေးနော်ဒါစိတ်ထဲမှာဘာထားမလဲခရစ်တော်ဒီပြင်ရင်တရားတည့်ရဲ့အာမခံ The mediator of the new covenant ကဲပြင်ရင်တင့်နဲ့ပြင်ရင်ဟောင်းလေးကိုကြည့်ရအောင်အခန်းကြီး၈အငယ်6ခွန်၈ကိုခုနကကျွန်တော်တို့ဗာပတိဖတ်သွားတဲ့ဟာထိုမှတပါးယေရှုသည်သာ၍မြတ်သောဂတိတော်၌တည်သောသာ၍မြတ်သောပရိညင်တရားဤအာမခံဖြစ်သည်နှင့်အညီသာ၍မြတ်သောဝတ်ပြုခြင်းအခွင့်အရာကိုရတော်မူ၏သာ၍မြတ်တယ်သာ၍မြတ်တယ်သာ၍မြတ်တယ်ဂတိသာ၍မြတ်တယ်ပရိညင်ဆိုတာကမနေ့ကဟိုဟိုဘက်ကဆရာဟံဟောသွားတဲ့ဟာကြားမှာပေါ့နော်သူပေးတဲ့ဂတိကဘယ်လိုဂတိမျိုးလဲမလိမ်မညာနိုင်တဲ့ဘုရားသခင်ကဂတိပေးပါတယ်ဆိုသူဂရိကလည်းအပြောင်းလဲမရှိတဲ့အကျံစီဂရိတော်ကြီးနဲ့ဆိုင်သူပြေးလိုက်တဲ့ဂရိကလည်းအကျံစီကလည်းဖောက်ပြန်ချင်းမရှိဘူး သူကနောက်ကပတ်တော်တွေကသူပြောပြရင်ပျက်စီးတယ်ဖောက်ပြန်လို့ဆိုမှရှိဘူးသူရဲ့နောက်ကပတ်တော်သဘောတဘာဝကဖောက်ပြန်ခြင်းမရှိသူသူကိုယ်တိုင်ရဲ့သဘောတဘာဝကလည်းလင်ညာနိုင်တဲ့ဖျားမဟုတ်ဖောက်ပြန်ခြင်းမရှိပြီးတော့သူကအဲ့ဒီဖောက်ပြန်ခြင်းမရှိတဲ့သူရဲ့အကြံစီနောက်ကပတ်ကတိတော်ကိုသူဘယ်လိုပြောလဲဆိုတော့ဂျိန်းဆိုပြီးတော့ပြောတယ်သူ့ကိုသူတိုင်တည်ပြီးတော့သူ့နာမနဲ့ဂျိန်းဆိုပြီးတော့ပြောတယ်စဉ်းစားကြည့်စမ်းဘလောက်ခံခိုင်းတဲ့ကတိတော်လဲဘလောက်ခံခိုင်းတဲ့ပြင်ရင်တရားတဲ့အဲ့ဒီပြင်ရင်တရားတစ်နဲ့ဆန်တဲ့အာမခံသက်ဒီကျွန်တော်တို့အဲ့ဒါအငယ်ခွန်ထဲမှာပထမပြင်ရင်တရားဒီအပြစ်တင်ခွင့်မရှိသေးမှန်လေဒုတိယပြင်ရင်တရားကိုတရားတော်အခွင့်အပေကြောင့်ရှာတဲ့နည်းပထမပြင်ရင်တရားကိုထာဝရဘုရားဒီအပြစ်တင်၍မိတ်တော်မူဒီကငါဒီဤလူမျိုးဤဘိုးဘေးတို့လည်းဆွေး၍အဂုရုမဆောင်သောဆောင်သောအခါငါတို့၌သူတို့၌ငါပေးသောပြင်ရင်တရားနှင့်ခြားနာသောပြင်ရင်တရားတစ်ကိုဧသေလအမျိုးသားယူရအမျိုးသားတို့၌ငါပေးသောအချိန်ကာလရောက်လိမ့်မည်။အရင်ငါပေးပူးသောပြင်ရင်တရား၌သူတို့သည်မတီကြမတီတဲ့အတွက်ပါလဲငါသည်လည်းသူတို့ကိုမကြည့်ရှုမပြုစုပဲနေ၏ကြည့်ဘုရားသခင်ကပထမပြင်ရင်ကပထမပရိညင်ကသူကချွန့်ချက်ရှိတာမဟုတ်ဘူးပထမပရိညင်မှာအပြစ်ရှိတာမဟုတ်ဘူးအပြစ်ရှိတာကလူသားလူတွေကအပြစ်ရှိတာငါပြတဲ့ပရိညင်တရား၌သူတို့ဟာမတီကြဘူးတဲ့သူတို့ကဖောက်ပြန်တယ်တဲ့သူရဲ့ပရိညင်ကမဖောက်ပြန်ဘူးသူပြတဲ့နှုတ်ကပတ်တော်ကမဖောက်ပြန်ဘူးအဲ့နှုတ်ကပတ်တော်ကိုခံယူတဲ့သူရဲ့လူထုတွေကဘာဖြစ်လဲဖောက်ပြန်တယ်မတီကြည်ဘူးတဲ့အဲ့လိုမတီကြရတော့ကိစ္စမရှိပါဘူးလို့ထားလို့ရပါတယ်ဒါပေမဲ့ तू မထားဘူးဘာဖြစ်လို့ဆိုတော့သူတို့မတီကြတဲ့အတွက်ငါဒီလဲသူတို့ကိုမကြည့်ရှုမပြုစုပဲနေ၏ဘုရားသခင်ကသူ့ရဲ့ဂရုတော်တဲ့ကျွန်တော်တို့မနေတဲ့အခါမတီကြတဲ့အခါသူ့လမ်းနေလွဲတဲ့အခါမှာ तू ကငါတို့ကိုမကြည့်ရှုမပြုစုပဲနေတဲ့ဟာအဲ့ဒီကိုဘုရားသခင်က तू ကြည့်တဲ့အခါမှာဒါမကောင်းဘူးဒီစားဘုရားသခင်နှလုံးသားသူ့ရဲ့နှလုံးခွန်တန်နားလည်လားမသိငါတို့ဒီကိုဘုရားကဆက်ပြီးတော့မချစ်ရှုတာမဆောင်းလျှောက်တာမပြုစုရတာအချောင်းရင်ကငါတို့ကသူ့လမ်းကနေလွဲနေတာသူ့ကိုဖောက်ပြန်နေတာသူ့ရဲ့နှုတ်ကပတ်တော်ထဲနဲ့မတီတော့တာအဲ့ဒါကြည့်လို့သူကြည့်ပြီးတော့လေမကောင်းဘူးလို့သူမှတ်ယူဘယ်လောက်ထိဘုရားကမိတ်ဆွေနဲ့ကျွန်တော်ချစ်လဲဘယ်လောက်ထိကျွန်တော်တို့ပြုစုခြင်းတယ်ဆောင်းလျှောက်ခြင်းတယ်ချစ်ရှုခြင်းတယ်ငါတို့ရဲ့လုံရကြောင့်ငါတို့ဟာဒီအချိုးကိုခံနေရတယ်ပေါ့နော်ငါတို့မတီတဲ့အတွက်ငါတို့ကဘုရားသခင်ရဲ့လက်ရှိရှုချင်းခံနေရတယ်ငါတို့မတီတဲ့အတွက်ဘုရားသခင်ကျွန်တော်တို့ကိုမပြုစုမချစ်ရှုပဲနဲ့နေသွားတယ်ကိုယ်လုံရကြောင့်ကိုခံနေရတယ်အမှုကိုဘုရားကကြည့်ပြီးတော့မကောင်းဘူးငါတခြားနီးအခြားသောပြင်းတရားတစ်ပေးမယ်လို့သူဆုံးဖြတ်တယ်ဘုရားရဲ့မြတ်တာဘုရားရဲ့နှလုံးသားယဉ်ကုန်တိုင်းနားထောင်ကြဆိုဘုရားသခင်ကျွန်တော်တို့နှုတ်ကပတ်တော်တွေပေးတာဒီကနေ့ပြင်ရင်တရားတစ်ကိုပေးတာမိတ်ဆွေနဲ့ကျွန်တော်ကိုပြန်ပြီးတော့ကြည့်ရှုလို့ရအောင်ဆောင်းလျှောက်လို့ရအောင်ပြုစုလို့ရအောင်ဆိုတော့ရည်ရွယ်ချက်အကြီးဆုံးအကောင်းဆုံးရည်ရွယ်ချက်နဲ့သူပေးတာနားလည်စစ်ချင်တာနံပါတ်1ဟဲ့နောင်ကာလနဲ့ဧသေလအမျိုးသားတို့နဲ့ငါပေးအပ်သောပြင်ရင်တရားဟူမူကားကြည့်ပါအောင်ဘလို့ပြင်ရင်မျိုးလဲငါထာဝရဘုရားသည်ငါပညတ်တို့ကိုသူတို့စိတ်ဝိညာဉ်ထဲသို့တွင်းမည်သူတို့နှလုံးသားပေါ်မှာရေးထားမည်ငါသည်သူတို့၏ဘုရားဖြစ်မည်သူတို့သည်လည်းငါ၏လူမျိုးဖြစ်ကြလိမ့်ဘလောက်ကောင်းလဲခေါရုံးကပြင်ရင်ဟောင်းကဘာကိုပြောတယ်ဆိုတော့ပြင်ရင်ဟောင်းကမောရှေအားဖြစ်ပေးတဲ့ပြင်ရင်ကိုပြောတာတိနာတောင်မှာပေးတဲ့ပြင်ရင်ကြောက်ပြားပေါ်မှာရေးထိုးထားတဲ့ပြင်ရင်ကျွန်တော်ဆရာကဟိုစာတကြောင်ရေးပြီးတော့ဟိုသူများရေးပြီးသားထင်တယ်အဲ့ဒါကိုသူကလိုက်လုပ်ပြီးတော့ဟိုပြလို့တာအဲ့ဒါကျွန်တော်ဖတ်မိတာကဘာပေါ်မှာ cloud ကနေ cloud မိုးတင်ကနေအခု apple cloud တော့ဘာလို့ညာတော့ google cloud ရှိနေမို့လားအဲ့ဒီ cloud ကနေပြီးတော့မှစာဒီကို download လုပ်ပြီးတော့မှ tablet ထဲမှာထည့်လိုက်တာပထမဆုံးထည့်လိုက်တဲ့လူကမောရှိပဲတဲ့သူပြောချင်တာက မောရှာတောင်ပေါ်မှာသွားတယ်ဗျာဘုရားနဲ့စကားပြောတယ်ဘုရားနဲ့စကားပြောပြီးတော့ဘုရားသူ့ကိုစကားပြောပြီးတော့ဟိုဒီကြောက်ပြောက်ပေါ်မှာစာရေးလိုက်တာကြောက်ပြားအတစ်ချက်ပေါ်မှာရေးလိုက်တာဟာကိုအဲ့ဒါကို tablet ဘယ်ကနေရလဲ cloud ကနေဆိုတော့ cloud ကနေ download လုပ်ပြီးတော့ tablet ထဲမှာထည့်လိုက်တာမောရှေပဲလို့သူပြောတယ်အဲ့ဒီပရိညင်ကဲအဲ့ဒီပရိညင်ထက်ဒီတခါတော့ကြောက်ပြားမှာရေးမှာမဟုတ်တော့ဘူးဒီတခါတော့အဲ့ဒီဟိုတောင်ပေါ်မှာသွားယူမှာမဟုတ်တော့ဘူးဘုရားသခင်နဲ့အချိန်ပေးပြီးတော့တောင်ပေါ်မှာတွားယူရတဲ့လူမောရှေလူမျိုးရှိမှရမယ့်ပရိညာမျိုးမဟုတ်ဘူးမောရှေအဖြစ်ရေးသားရမယ့်ကြောက်မှထူးမဲ့ပရိညာမျိုးမဟုတ်တော့ဘူးဒီတခါတော့ကျွန်တော်တို့ download လုပ်ဆရာမလို့တော့ဘူးဘလို့ပရိညာမျိုးလဲငါဘုရားဒီငါပညာတို့ကိုသူတို့စိတ်ဝိညာဉ်ထဲ၌သွင်းမယ်ဒီတခါတော့သူသွင်းမှာငါတို့က download လုပ်မှာမဟုတ်ဘူးသူသွင်းမှာငါတို့ကရအောင်ယူမှာမဟုတ်ဘူးတွားပြီးတော့ယူမှာမဟုတ်ဘူးတောင်ပေါ်တဲ့ပြီးတော့ယူမှာမဟုတ်ဘူးပတ်စံပေးပြီးတော့ယူမှာမဟုတ်ဘူးအဲ့လိုမဟုတ်တော့ဘူးသူကငါတို့ရဲ့စိတ်ဝိညာဉ်ထဲမှာတွင်ပေးမယ်သူတို့နှလုံးသားပေါ်မှာရေးထားမယ်အရင်နေ့ပရိညင်က very personal ဖြစ်တယ် very spiritual ဖြစ်တယ်တပည့်ကကျွန်တော်တို့တူးချင်းနဲ့ဆိုင်တယ်အားလုံးဒီကနေ့ကျွန်တော်တို့ရဲ့အသက်ဝိညာဉ်နဲ့ဆိုင်တယ်ကျွန်တော်တို့ရဲ့အတွင်းသဘောတည်းနဲ့ဆိုင်တယ်အဲ့ကြောင့်ဒီနေ့တမီးတို့နေရောက်ကိုမေးခွန်းပေးတဲ့အခါမှာကဲပြောပါဦးဘုရားသခင်တာသမီးဖြစ်တာတေချာလို့လားဘသူကပြောလဲလို့ပြောတော့ဘသူကမှတော့မပြောဘူးဒါပေမဲ့တိတယ်တဲ့ဒီတိုင်းပဲရှင်ယောမအခန်းကြီး16ထဲမှာဘုရားသခင်ရဲ့ဝိညာဉ်တော်နဲ့ငါတို့ရဲ့ဝိညာဉ်တော်တက်တည်ခံနေငါတို့ကဘုရားရဲ့တာသမီးတွေဖြစ်တယ်ဘလို့ဖြစ်လဲဘာဖြစ်လို့လဲဒီပရိညာတရားတက်ကပြောပြီးငါထာဝရဘုရားကိုယ်တိုင်ကသူတို့နှလုံးသားထဲမှာငါစာရေးမယ်နှလုံးသားထဲမှာသွားသွင်းမယ်လို့ပြောတာအဲ့ဒါပြောတာမိဘတွေနဲ့မတူတော့ရင်လဲသခင်တယောက်ပဲသခင်တစ်ပါးပဲမိဘတွေနဲ့ပြောင်းပြန်ဖြစ်ရင်လည်းပဲဒီသခင်ပဲဘာဖြစ်လို့လဲနှလုံးသားထဲမှာဘုရားသခင်ကိုယ်တိုင်ကဝိညာဉ်တော်အဖြစ်တွင်ထားတယ်သူပညာချက်သူတို့တွေကငါဖြစ်ငါရဲ့လူတွေဖြစ်မယ်ငါကသူတို့ရဲ့ဘုရားဖြစ်မယ်နော်အညာ7လေးဖတ်ပါဦးအညာ7ထဲမှာအဲ့ဒီဟာရဲ့အထူးခြားဆုံးအကောင်းဆုံးအချက်လေးကအညာ7မှာထိုအခါငါသည်သူတို့အပြစ်များကိုဒီးခိုင်သည်သူတို့ပြစ်မှားခြင်းလွန်ကျူးခြင်းများကိုလည်းမအောင်မေးဘဲနဲ့နေမည်ဟုထာဝရဘုရားမိန့်တော်မူ၏ပရိညင်တရားသည်ဟူ၍မိတ်တော်မူသည်တွင်ပရိညင်ပထမပရိညင်တရားဟောင်းတရားကိုဟောင်းစေတော်မူ၏ရွေ့လျှော၍ဟောင်းသောအရာမြင်သည်ကကွယ်ပြောက်ခြင်းသို့ရောက်လူနည်းသည်ဆိုတော့ပထမပရိညာအသုံးလို့မရတော့ဘူးရှိတော့ရှိတယ်အသုံးလို့မရတော့ဒုတိယပရိညာနဲ့အစားထုတ်လိုက်ပြီဒီဒုတိယပရိညာထူးခြားချက်ကကျန်တာမဟုတ်ဘူးအများကြီးမဟုတ်ဘူးသူတို့ရဲ့အပြစ်များကငါတီးခိုင်မယ်တဲ့ဒီကနေ့ကျွန်တော်တို့အပြစ်တန်းဘုရားသခင်မစီရင်တာကဘုရားကတီးခိုင်တယ်လို့အင်္ဂလိပ်လိုမှာတော့ I will be merciful လို့ပြောတယ်သဘောကျတယ်သူရဲ့ကရုဏာကျွန်တော်တို့အပြစ်ဒီရှိတော်ညာလည်းပဲသူကရုဏာအများကြီးနေတယ်အပြစ်အများကြီးအဆိုးဆုံးသောအပြစ်သားတွေအပေါ်မှာအကြီးဆုံးသောကရုဏာကိုပြတယ်တဲ့သူတို့ပြမချင်းလွန်ကျူးချင်းကိုမအောင်မိတော့ဘူးခရစ်တော်ကိုလက်ခံပြီးတဲ့နောက်ပိုင်းဗက်ပတိစံခံပြီးတဲ့နောက်ပိုင်းဒီတခင်တပါပဲလို့စိတ်ဆုံးဖြတ်ပြီးတဲ့နောက်ပိုင်းတခင်ကမပါလို့လေတိလားသူတို့ရဲ့ပြမချင်းလွန်ကျူးချင်းတွေကိုတခင်ကမအောင်မိတော့ဘူးကျွန်တော်တို့ကို၌ကတော့တိတော့တိအောင်မယ်ကျွန်တော်တို့ရဲ့အပြစ်ကြီးဒါမှမဟုတ်တခင်ကမအောင်မိတော့ကျွန်တော်တို့ကတော့မှတ်မိမှတ်မိမှဒါမှမဟုတ်တခင်ကမမှတ်မိတော့မအောင်မိတော့တခင်ကမိတော့တော့မဟုတ်ဘူးအရေးမယူတော့ကဲအဲ့ဒီဟာကအကြီးဆုံးအမှုပဲဒီဟာကိုပဲအချိန်မှပြည့်စုံသွားတယ်လေဆိုလို့ရှိရင်တခင်ခရစ်တော်ကကျွန်တော်ရှင်လုကာထဲမှာဖတ်ပေးမယ်နော်ရှင်လုကာထဲမှာတစ်ပိုက်ဖတ်ပေးမယ်ရှင်လုကာ20:20ထိုနည်းတူညစာစားပြီးမှခွက်ကိုလဲယူ၍ဤခွက်ကားသင်တို့အဖို့အလုံးငါသွင်းလောင်းသောငါဤအသွေး၌တည်သောပရိညာတရားသည်ဖြစ်၏ ယေရမိကဟောခဲ့တဲ့ပရိညင်တရားသစ်ဘုရားသခင်ကနေနောက်တစ်ချိန်မှာငါရဲ့လူမျိုးတော်တွေကိုပရိညင်တရားသစ်ပေးမယ်လို့ပြောခဲ့တဲ့ဟာကသခင်ခရစ်တော်ကသူ့ရဲ့ခန္ဓာကိုစတေးပြီးတော့အသွေးကိုတွင်တဲ့အခါမှာလက်ဝါးကားတိုင်းမှာအသေးခံတဲ့အချိန်မှာပဲအဲ့ဒီပြီးပရိညင်တရားသစ်ကအတည်ဖြစ်ဘုရင့်ကပရိညင်တရားဟောင်းကိုကျွန်တော်တို့လူကြီးကမဆောင်ရှောက်နိုင်ဘူးမတည်ကြည်ကြဘူးအပြစ်ကလူကြီးကမတည်ကြည်ကြဘူးမဆောင်ရှောက်ဘူးဘုရားသခင်ကအဲ့ဒါကြောင့်ကျွန်တော်တို့လူသားတွေကိုသူကမကြည့်ရှုဘူးမဆောင်ရှောက်ဘူးမပြုစုဘူးဖြစ်သွားတယ်ဒီတစ်ခါတော့သခင်ခရစ်တော်ကအဲ့ဒီပရိညင်တရားအတိတ်ကိုကျွန်တော်တို့ကနေလိုက်လျှောက်တာတို့တည်ကြည်တာတို့မလိုဘူးသူကဘာလို့လဲတီးဆေးတဲ့အတီးပြုတ်လိုက်တယ်ကျွန်တော်တို့ရဲ့ကိုယ်စားဘုရားသခင်အနေနဲ့သူကိုယ်တိုင်ကအတည်ပြုလိုက်တယ်ဘယ်လိုလုပ်လဲသူ့ရဲ့အသွေးအသားကိုစွန့်ပြီးတော့သူ့ကိုယ်သွန်းခန္ဓာကိုချိုးဖက်အသက်ကိုစွန့်ပြီးတော့အဲ့ဒီပရိညင်တရားတစ်ကိုတည်စေတည်စေတဲ့အတွက်ဘုရားသခင်ကဘာလုပ်မလဲအဲ့ဒီပရိညင်တရားတစ်နဲ့သက်ဆိုင်တဲ့လူတွေအားလုံးကိုစပြီးတော့ကြီးရှုတော့မယ်ဆောင်းလျှောက်တော့မယ်ပြုစုတော့မယ်ကျွန်တော်တို့ရဲ့ကြီးမားတဲ့အဖြစ်ဒီပေါ်မှာသူ့ရဲ့ကြီးမားသောကရုဏာသူပြတာအဲ့ဒါကြောင့်ဟေပြက်အခန်းကြီး9ထဲမှာအငယ်10-17ကနေကျွန်တော်ဖတ်မယ်နော်ကျွန်တော်တို့နှမ်းရှင်လို့ရအောင်အခန်းကြီး9အငယ်17ယခုမှလူလည်းဖြစ်မလို့ဤလောကဓာတ်နဲ့မဆက်ဆံတာရွေ့ကြီးမြတ်ဆုံးလင်သောတဲတော်၌နောက်မင်္ဂလာအကျိုးတို့ဤယေဘုဟေမင်းဖြစ်သောခရစ်တော်သည်ငါတို့အဖို့ထာဝရရွေးနှုတ်ခြင်းယေရှုကိုခံရ၍စိတ်အသွေးနွားကလေးအသွေးနဲ့မဟုတ်မိမိအသွေးတော်နဲ့တန်ရှင်းရာဌာနထဲသို့တခါတည်းဝင်တော်မူ၏အကြောင်းမူကအညစ်အကြေးရှိသည်များသောသူတို့အပေါ်၌ဖြန်းသောနွားအသွေးစိတ်အသွေးနွားမကလေး၏ပြာသည်သူတို့ကိုခန္ဓာ၌စင်ကြယ်ခြင်းကိုပြုနိုင်သည်မှိုင်းလင်းထိုမြမကအပြစ်ကင်းသောကိုယ်တော်ကိုထာဝရဝိညာဉ်တော်အဖြစ်ဘုရားသခင်ရှိ၌တင်လှူပူဇော်သောခရစ်တော်၏အသွေးသည်တင်ချင်းနဲ့ဆက်ဆံသောအကျင့်ကိုဖယ်ရှင်း၍တင်တို့သည်အသက်ရှင်တော်မူသောဘုရားသခင်ကိုဝတ်ပြုမိအကြောင်းတင်တို့၌ကိုယ်ကိုယ်ကိုသိသောစိတ်ကိုစင်ကြယ်စေခြင်းကသာ၍တတ်နိုင်တော်မူသည်မဟုတ်လောထို့ကြောင့်ပထမပရိညင်တရားလက်ထက်၌ပြမသောအပြစ်ကိုလည်းလွှတ်စေခြင်းကဒီကနေ့ကျွန်တော်တို့အပြစ်ပဲမဟုတ်ဘူးဣသေလအပြစ်တွေလည်းပါတယ်ပထမပရိညင်တို့ကနော်ပြမတဲ့အပြစ်ဒီအလုံးလွတ်စေခြင်းဟာလည်းကောင်းခရစ်တော်သည်အသေးခံတော်မူသည်ဖြစ်၍ခေါ်တော်မူသောသူတို့သည်ဂရိတော်နှင့်ရှင်သောထာဝရအမွေကိုခံရမည်အကြောင်းထိုသခင်သည်ပရိညင်တရားသည်အာမခံဖြစ်တော်မူ၏ဒီကနေ့ကျွန်တော်တို့ရဲ့သခင်ကပျက်စီးသွားတဲ့ပထမပရိညင်ကျွန်တော်တို့ချိုးဖောက်ခဲ့တဲ့ပထမပရိညင်အဲ့ဒီအကြောင်းဘုရားသခင်ကမကြည့်ရှုမဆောင်ရှောက်ပဲနဲ့ဆက်လက်မနေလို့တော့ဘုရားကအဲ့ဒီဟာကိုပြောင်းပြန်လာလှန်ဖို့ဘုရားကပရိညင်တရားတစ်ကိုပေးမယ်ပြောပြီးတော့ဘယ်ချိန်မှပေးလဲခရစ်တော်ကသူ့ခန္ဓာကိုချိုးသူ့အသွေးကိုသွန်းသူ့အသက်ကိုပေးတဲ့အချိန်မှာအဲ့ဒီပရိညင်တရားတစ်ကိုကျွန်တော်တို့ပေးတယ်ကျွန်တော်တို့အထက်မှာအဲ့ဒီပရိညင်တရားတစ်ကိုတည်စေအဲ့ဒီချိန်ကနေစပြီးတော့ကျွန်တော်တို့တွေဟာကျွန်တော်တို့တွေရဲ့အတိတ်ကအပြစ်တွေအားလုံးအခုလက်ရှိအပြစ်တွေအားလုံးပါပြာတဲ့ခင်ကခွန်းလက်တဲ့အောင်မြင်တခုမှမရှိတော့ဘာဖြစ်လို့သူ့ရဲ့အသွေးနဲ့အားလုံးစေချောစေတန်ရှင်းစေဘာအတွက်လဲသူ့ကိုဝတ်ပြုနိုင်ဖို့သူ့ကိုဝတ်ပြုတယ်ဆိုတာရှင်းခွတာကိုပြောတာမဟုတ်ဘူးချီးမွမ်းတာကိုပဲပြောတာမဟုတ်ဘူးအဲ့ဒါတွေလည်းပါတယ်ဒီဝတ်ပြုခြင်းဆိုတာကအစေခံခြင်းကိုပြောတာသူ့ကိုအစေခံနိုင်ဖို့ဖြစ်တယ်ဒီကနေ့ကျွန်တော်တို့သူ့ကိုအစေခံရတဲ့အမှုကျွန်တော်စဉ်းစားတယ်ကျွန်တော်ပလဲဝါးတွေတွားတယ်နေတွေလှဲ့တယ်ဒီကံပြင်းတဲ့ကဆရာကြီးနဲ့လည်းဆုံတဲ့အခါမှာဘုရားသခင်ကိုအစေခံရတဲ့အခွင့်ဆိုတာကကျွန်တော်အစေခံခြင်းနဲ့အဲ့လိုနဲ့မရဘူးဒီကနေ့ပရိညင်တရားတစ်ကြောင့်ဖြစ်ခရတော်ကသူ့ရဲ့ခန္ဓာကိုချိုးပြီးတော့အသွေးသွင်ပြီးတော့အသက်ကိုပြီးပြီးတော့ပရိညင်အသစ်ရဲ့အမခံနေတဲ့ပရိညင်တရားတစ်ကိုသူဘာဖြစ်လို့တီးစေတယ်လဲဆိုလို့ရှိရင်ကျွန်တော်တို့တွေကဘုရားကပေးတဲ့ဝတ်တာဝင်ဝတ်တရားတွေအစေခံခြင်းတွေဆောင်ရွက်နိုင်ဖို့ဖြစ်တယ်အဲဆိုကျွန်တော်တို့ကခရစ်တော်ကိုလက်ခံပြီးဒီလိုထိုင်နေဖို့မဟုတ်ဘူး အတင်းသူဒီနာဖြစ်ဖြစ်ဒီလိုထိုင်နေဖို့မဟုတ်ဘူးပါစတာတယောက်ဟောတာကနားထောင်ပြီးတော့ကောင်းမကောင်းရှောက်ပြီးတော့သုံးသက်ဖို့လည်းမဟုတ်ဘူးအဲ့ဒါပဲအဲ့လောက်ပဲမဟုတ်ဘူးကဲအစေခံဖို့ဝတ်ပြုခုကမှာအာ praise and worship ဒါပဲမဟုတ်ဘူးဒီဝတ်ပြုခုကချင်းကလီဗိုက်တွေရဲ့ဝတ်ပြုခုကချင်းယက်ပရောဟိတ်တွေရဲ့ဝတ်ပြုခုကချင်းမျိုးတဲတော်၌ဘိတ်မိုင်တော်ထဲ၌အစေခံခြင်းဖျားသခင်ရဲ့အမှုအရာကိုဆောင်ရွက်ခြင်းအဲ့ဒါကိုပြောတာအဲ့ဒီအခွင့်ကိုရဖို့အလုံးကသူဟာပရိညာတရားသိရဲ့ဘာမခံဖြစ်တယ်ယေနသခင်ခရစ်တော်အဲ့ဒါကြောင့်ကျွန်တော်တခုလေးဖတ်ပြမယ်နော်နှစ်ကောထဲမှာကျွန်တော်တို့အမှုတော်ဆောင်တယ်ကျွန်တော်တို့ဆောင်ရွက်နေတဲ့အမှုတော်ကတာမန်အမှုတော်မဟုတ်ဘူးကျွန်တော်တို့ပရိညာတရားသိနဲ့ဆန်တဲ့အမှုတော်ဖြစ်တယ်အဲ့ဒါကိုဟေပြောဩဝါဒစာကတော့သူပြောတာပေါ့ဒါကဝတ်ပြုနိုင်ဖို့အလုံးဟာလို့ပြောတယ်ဒီဝတ်ပြုခြင်းကအတိုင်းမှဝတ်ပြုခြင်းမဟုတ်ဘူးနှစ်ကောအထဲမှာဆိုလို့ရှိရနော်နှစ်ကောအခန်းကြီး3အငယ်6အထဲမှာတော့သဘောကျတယ်ပရိညာတရားသိဆရာဖြစ်နိုင်သောအစွမ်းတတိကိုဖျားသခင်ဒီငါတို့အားပေးတော်မူ၏။ဟာဒီကနေ့ကျွန်တော်မှုတော်ဆောင်တဲ့လူတွေကပရိညာတရားသိရဲ့ဆရာတွေဖြစ်တယ်။သခင်ခရစ်တော်ကသူ့ရဲ့ခန္ဓာချိုးမယ်အသွေးသွင်မယ်အသက်ပေးပြီးမှရထားတဲ့အတည်ပြုထားတဲ့ပရိညာတရားသိ။အဲ့ဒီပရိညာတရားသိကြောင့်ဖျားသခင်ကကျွန်တော်တို့ရက်လျှူရှုမှာမဟုတ်တော့ဘူး။ကြည့်ရှုတော့မယ်ဆောင်းလျှောက်တော့မယ်ပြုစုတော့မယ်ကျွန်တော်တို့ရဲ့ကြီးမားတဲ့အပြစ်တွေပေါ်မှာသူ့ရဲ့ကရုဏာကြီးမားခြင်းတွေကိုသူပြသမယ်ဒီခံနေမယ်ကျွန်တော်တို့ရဲ့အပြစ်တွေကိုအောင်းမေ့မှာမဟုတ်တော့ဘူးအဲ့ဒီပရိညာတရားသိအဲ့ဒီပရိညာတရားသိရဲ့ဓမ္မဆရာတွေဖြစ်ဖို့အစေခံဖို့သူအတိခံလိုက်တဲ့ဟာကကျွန်တော်တို့ကယ်တင်ခြင်းအတွက်ပဲမဟုတ်ဘူးသူကကယ်တင်ခြင်းကချုပ်ပဲမဟုတ်ဘူးကျွန်တော်တို့သူ့ဘုရားသခင်ကိုကျွန်တော်တို့ဘဝပြုကူးကွယ်နိုင်ဖို့အစေခံနိုင်ဖို့လည်းပါတယ်။အဲဒါကြောင့်ရှင်ပေါ်လူကနှစ်ကော၃၆ထဲမှာပရိညာတရားသိရဲ့ဆရာဖြစ်နိုင်သောအစွမ်းတတိ qualification ဆရာအောင်တာဘောဒီဂရီရတာ BTS နဲ့ပြည်တာမပြည်တာအဲ့ဒါတွေမဟုတ်ဘူး။အစွမ်းနဲ့တတိ qualification ကဘယ်နေလာလဲဘုရားသခင်ကပေးဘလောက်ကောင်းလဲကျွန်တော်တို့အမှုတော်ဆောင်တယ်ကျွန်တော်တို့တင်းတော်ရဲ့အမှုတော်ဆောင်တရားကျွန်တော်ကနေစပြီးတော့ကျွန်တော်တို့ဒီအားလုံးဟာလောကမှာအရေးချင်းအညံ့ဆုံးနေပဲအဆိုးဆုံးနေပဲအပေဆုံးလူတွေပဲဖြစ်တယ်ကျွန်တော်တို့ကဂျန်တဲ့နေရာမှာတုံးစားလို့မရကြတဲ့ကျွန်တော်တို့တွေပဲဖြစ်တယ်သို့တော်ဘုရားကဘာဖြစ်လို့တုံးတယ်ခရစ်တော်ကိုယ်တိုင်ကအာမခံလုပ်ထားတဲ့ပရိညာတရားပေါ့အဲ့ဒီပရိညာတရားသိရဆရာသမားတွေဖြစ်ဖို့တတိအစွမ်းဘုရားကပေးလို့ဘုရားကခွင့်မပြုရင်ဘယ်သူမှအဲ့ဒီလုပ်ငန်းမလုပ်နိုင်အစေမခံနိုင်ဘူးဒီကနေ့ကျွန်တော်အဲ့ဒါကိုလည်းဖိတ်ခေါ်ချင်တယ်ဒီကနေ့ကျွန်တော်တို့ကုကွယ်နေတဲ့ဘုရားသခင်ကအင်မတန်ကောင်းတယ်သူအကျဉ်စီထသမျှအားလုံးသူ့ရဲ့သားတော်အဖြစ်အကောင့်ထဲအကုန်ပေါ်တယ်သူအကောင့်ထဲပေါ်တာပေါ်ထားပြီးသားအမှုမှာကျွန်တော်တို့ဒီကိုဝတ်ပြုနိုင်ဖို့အစေခံနိုင်ဖို့ဒီကနေ့ကျွန်တော်တို့ကိုလမ်းပြပို့ဆောင်နေတယ်ကျွန်တော်တို့ကိုချစ်တဲ့ကျွန်တော်တို့ရဲ့သခင်ကတာမန်သခင်မဟုတ်ဘူးဒီကနေ့ကျွန်တော်တို့သိထားသလိုတမန်တော်လည်းဖြစ်တယ်ယေဘရဟိမင်းလည်းဖြစ်တယ်အမွေခံသခင်လည်းဖြစ်တယ်ဘုရားသခင်ရဲ့သားလည်းဖြစ်တယ်နာခံခြင်းကိုတင်ယူနေတဲ့တင်သွားတဲ့ဘုရားသခင်ရဲ့သားလည်းဖြစ်တယ်အထူးသဖြင့်ဒီနေ့ဆိုလို့ရှိရင်ပရိညာတရားသိရအာမခံဖြစ်တယ်ပရိညာတရားတည်ကြောင်ကျွန်တော်တို့တွေဟာသူ့ကိုဝယ်ပြုကူးကွယ်နေရတယ်သူ့ရဲ့အစေကိုခံနေရတယ်ကျွန်တော်ပရက်စဘီတရီယန်ညီဆိုလို့ရှိရင်အများအားဖြင့် covenant theology နဲ့ covenant theology ဟာကျွန်တော်တို့ရဲ့ theology လို့ပြောလို့ရတယ်ပရိညာတရားကိုပဲအခြေခံတဲ့ဟိုကျွန်တော်တို့ယုံကြည်သူတွေဖြစ်တယ်ကျွန်တော်တို့တွေဟာတာမန်လူတွေမဟုတ်ဘူးပရိညာတရားနဲ့ပတ်သက်နေတဲ့အဖွဲ့အစည်းတွေသားသမီးတွေဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့ကကလေးသင်ငယ်တွေကို baptism ပေးတာပရိညာသတ္တမီတွေဖြစ်တဲ့အတွက်ဒါကြောင့်ကျွန်တော်တို့အတိတ်သောယုံကြည်ခြင်းတွေကိုအဖွဲ့အစည်းထဲမှာပြန်ပြီးတော့ကြိုဆိုပြီးတော့လက်ခံတာဘာလို့ဆိုတော့ပရိညာရဲ့ဖက်စီးတွေဖြစ်လာတာဖြစ်တဲ့အတွက်ကဲ ဒါကြောင့်ကျွန်တော်တို့ကအယေချင်းမရှိပေမဲ့လူလူဖိတ်ကနေကြည့်ရင်အယေချင်းဘာမှမရှိပေလဲကျွန်တော်တို့တွေအစီခံနေရတာဘာဖြစ်လို့လဲပရိညင်တရားသစ်ရဲ့အမှုတော်ဆောင်နေဖြစ်တဲ့အတွက်ကျွန်တော်တို့တွေကပရိညင်ထဲမှာပရိညင်တရားသစ်ထဲမှာရှိနေတဲ့အတွက်ဘုရားသခင်ကလည်းဆက်လက်ကြီးစုနေမဟာပြုစုနေမဟာဆောင်းရှောင်းနေမဟာတနာနေမဟာတီးခံနေမဟာကျွန်တော်တို့ညှော်လင့်တယ်အဲ့ဒါကြောင့်သူ့ရဲ့ဂျေဇုပလိန်တော်ကိုကျွန်တော်ချင့်ကန်နေရတာဘာဖြစ်လို့လဲပရိညင်တရားသစ်ရဲ့တားဆီးမြစ်ဆက်တွေအမွေအနှစ်တွေအတိုင်းဝိုင်းတွေဖြစ်တဲ့အတွက်ဖြစ်တယ်။ကြားတယ်တောင်းကြည့်ပါစို့။